မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာခုဒီလာမဲ့တနင်္ဂနွေနေ့စက်တင်ဘာလ16ရက်နေ့အမေရိကန်ပြည်ထောင်စုကိုတွားရောက်မယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညာဝင်က AFP သတင်းဌာနကိုပြောပါရတယ်။အမေရိကန်ပြည်ထောင်စုရဲ့ရပ်ဖက်ဆိုင်ရာအမြင့်ဆုံးဆုဖြစ်တဲ့ဒီအမေရိကန်ကွန်ဂရက်ရဲ့2008ခုနှစ် Gold Medal ဆုကိုအခုဒီခီးစဉ်တွင်မှဒေါ်ဆန်းစုကြည်ကလက်ခံယူမှာဖြစ်ပါရတယ်။အခုဒီခီးစဉ်ဟာနေအကျေကျုပ်ကနေလွတ်မြောက်လာပြီးနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကပထမဆုံးဆုံးချိန်နဲ့လိုင်းအောင်မဲ့ခီးစဉ်လည်းဖြစ်ပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီး Hillary Clinton ဟာဒီပြီးခဲ့တဲ့နှစ်ဒီဇင်ဘာလကမြန်မာပြည်တော်ဆင်ကလေးကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့အတွက်ဖိတ်ကြားထားတာပါ။အမေရိကန်ပြည်ထောင်စုတင်ရှိစဉ်မှာတော့အမေရိကန်ဆွေးအပက်ကထိတ်တန့်တာဝန်ရှိသူတွေကိုရောလွှတ်တော်ကနိုင်ငံရေးခေါင်းဆောင်တွေကိုပါဒေါ်ဆန်းစုကြည်ကတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။နယူးယောက်ကမ္ဘာကုလသမဂ္ဂကလည်းတွားရောက်ဖို့ရှိတယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်နဲ့အမေရိကန်ခြေဆိုင်မြမရေးလှုပ်ရှားသူတွေမြမမိသားဒေါ်ဆန်းစုကြည်အနေနဲ့ကဒီအမေရိကန်ခြေဆိုင်တဲ့မြမရေးလှုပ်ရှားသူတွေမြမမိသားစုတွေနဲ့လည်းတွေ့ဆုံဖို့ဒေသခံတွေကမြို့တော်များမှာပြည်ဆင်နေကြပြီဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြမသမရဦးသိန်းစင်ဟာလည်းကုလသမဂ္ဂရဲ့အထူးညီလာခံကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုကိုအဲ့ဒီရက်ပိုင်းကာလမှာပဲရောက်မှာဖြစ်ပါတယ်။ဒီမတိုင်ခင်ကသမရဦးသိန်းစင်ကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုဒီအမေရိကန်သမရဘရက်အိုဘားမားရဲ့အမိန့်နဲ့ short pop ပေးထားလိုက်တာကြောင့်သမရဦးသိန်းစင်ဟာအခုဒီအမေရိကန်အစိုးရရုံးဆိုင်ရာဝါရှင်တန် DC ကိုလည်းလာရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။